လာမယ့်မတ်လ16ရက်နေ့ဆိုရင်မြန်မာရုပ်ရှင်အကယ်ဒမီစုပေးပွဲကျင်းပပါတော့မယ်အကယ်ဒမီစုပေးပွဲမတိုင်ခင်ရုပ်ရှင်လောကသားတွေအကြားလှုပ်လှုပ်ခတ်ခတ်ဖြစ်သွားစေတဲ့ပြဿနာတစ်ခုကတော့ဘန်ဒါရီနဲ့အခွန်ဝန်ကြီးဌာနပြည်တွင်းအခွန်ဦးစီးဌာနကနေအစိုးရပိုင်းသတင်းစာတွေကနေတဆင့်အခွန်ဆောင်တဲ့ရုပ်ရှင်အမှုပညာရှင်စီးရင်ထုတ်ပြန်လိုက်တဲ့ကိစ္စပါကြီးညာချက်မှာ2016-18ခုနှစ်အတွက်ဝင်ငွေကိုဆောင်ထားသူစီးရင်မှာအမှုပညာရှင်16ယောက်ပဲပါဝင်နေတာတွေ့ရပါတယ်ဒီထဲဆောင်ထားတဲ့အခွန်ငွေကလည်းအဲ့ဒီအမှုပညာရှင်တွေရတဲ့အခွန်ဝင်ငွေနဲ့နှိုင်းယှဉ်ရင်မဆိုးစလောက်ပမာဏလောက်ပဲဖြစ်နေတာမို့ပြည်သူတွေကြားဝေဖန်သံတွေထွက်ပေါ်လာပါတယ်ဒီပြိုင်နက်တည်းအခွန်ဆောင်စီးရင်မှာမပါတဲ့အမှုပညာရှင်တချို့ကလည်းအခု2016-19ဘာနာနှစ်မကုန်သေးဘူးခါတိုင်းသူတို့အခွန်ဆောင်ပါတယ်အခုလည်းဆောင်ပါပါအခုလိုဘာနာနှစ်မကုန်ခင်ကြီးညာတာဟာအခွန်ဌာနကမယိုးသားဘူးစသဖြင့်ဝေဖန်ကြတာတွေလည်းရှိလာပါတယ်နှုပညာရှင်တွေအခွန်ဆောင်သင့်သလားနှုပညာရှင်တွေအခွန်ဆောင်တာမဆောင်တာဟာတိုင်းပြည်အတွက်ဘလောက်အရေးကြီးလဲဆိုတာခုတစ်ပတ်ဆွေးနွေးသုံးသပ်ကြည့်ကြရအောင်ပ
ါပြည်ရင်းအခွန်ကထုတ်ပြန်တဲ့စာရင်းမှာပြည်တီဦးနေတိုးဖွေးဖွေးနဲ့ခန့်စီသူတို့ဟာတနစ်စာအတွက်အခွန်ငွေ7,320ကျော်ကနေ3,500အထိပေးသွင်းခဲ့ကြပြီးအခွန်အများဆုံးပေးဆောင်သူအမှုပညာရှင်တွေဖြစ်ကြတယ်လို့ဖော်ပြထားပါတယ်။ဆိုင်ဆိုင်ခန့်လိုက်တဲ့ဈေးရထက်တို့ကငွေချက်7,000ကျော်ကနေ3,200ခိုင်တင်းကြီးတက်မွန်မြင့်ချစ်သူဝေမေတန်းနုနဲ့နေမင်းတို့ကငွေချက်3,000ကနေ10,000နေမျိုးအောင်ချစ်စနိုးဦးရန်အောင်ဝဝအောင်နဲ့နေထူးနိုင်တို့ကငွေကျပ်3,000ကျော်ကနေ3,000ဂွမ်းပုံကြီးအရိုင်းနဲ့ဦးဝင်းမြိုင်တို့ကငွေကျပ်3,000အောက်တို့ကိုပေးဆောင်ကြတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်အခွန်ကဥပဒေအရပြည်ရင်းအခွန်ဦးစီးဌာနဟာအခွန်တန်းပြည်သူတယောက်ဘလောက်အခွန်ဆောင်ထားတယ်ဆိုတဲ့ပမာဏအတိအကျထုတ်ပြန်ပြောဆို권မရှိပါဘူးဒါကြောင့်အခွန်ပမာဏဘယ်လောက်ကနေဘယ်လောက်ကြားအခွန်ထမ်းဆောင်သူတွေအဖြစ်အကြမ်းပြင်းလောက်ပဲဖော်ပြနိုင်တာဖြစ်ပါတယ်။အမှုပညာရှင်တွေအခွန်ဆောင်ထားတဲ့ငွေတွေများသလားနည်းသလားတွက်ချက်ကြည့်ကြရအောင်ပါ။2016ခုနှစ်ပြည်ထောင်စုရဲ့အခွန်ကောက်ဥပဒေမှာတနှစ်ဝင်ငွေ7,320အောက်ကိုအခွန်ကင်းလွတ်ခွင့်ပြုထားပါတယ်။တနှစ်ဝင်ငွေ3,200ကျော်ကနေ90ကျောက်ကိုအခွန် 900 ကိုင်နှုန်း3,900ကျော်ကနေ3,100အထိ100ကိုင်နှုန်းသိန်း100ကျော်ကနေသိန်း200အထိ1500ကိုင်နှုန်းသိန်း200ကျော်ကနေသိန်း300အထိ2000ကိုင်နှုန်းနဲ့သိန်း300အထက်ကို2500ကိုင်နှုန်းကောက်ဖို့ပြဋ္ဌာန်းထားပါတယ်ဒီပြဋ္ဌာန်းချက်အရဆိုရင်အခွန်အများဆုံးထမ်းဆောင်ပါတယ်ဆိုတဲ့ပြည်တီဦးနေတိုးဖွေးဖွေးနဲ့ခန့်စီသူတို့ကိုတိုင်ပင်လျင်တစ်နှစ်လုံးနေမှကျပ်သိန်း450လောက်ပဲဝင်ငွေရှိတယ်လို့ပြောဆိုထားပုံပေါက်ပါတယ်အကြောင်းကတော့အခွန်တွက်ချက်မှုစနစ်အရာအချက်အလက်တွေပြည့်စုံရင်တက်တာခွင့်ပေါင်းစုံကျပ်သိန်း200လောက်ရနိုင်ပြီးကျပ်နဲ့ကျပ်သိန်း250အပေါ်လောက်မှာပဲအခွန်20ရာခိုင်နှုန်းဆောင်ရမှာဖြစ်ပါတယ်။ဒါမှအခွန်ကျပ်သိန်း50ကျတင်မှာပါ။အဲ့ဒီထိတ်တန့်အခွန်ဆောင်တဲ့အမှုပညာရှင်၄ယောက်ဟာကျပ်သိန်း20ကနေ50ကျားဆောင်တာဆိုတော့အဲ့ဒီကျပ်သိန်း450ပမာဏထက်နေတဲ့ဝင်ငွေပဲရပါတယ်လို့ပြောဆိုထားတဲ့အတိတ်ပဲထွက်ပါတယ
်တကယ်လက်တွေ့အခြေအနေရဆိုရင်အဲ့ဒီနာမည်ကြီးမင်းသားမင်းသမီးတွေဟာရုပ်ရှင်ဇက်ကားကြီးတကားရရင်ကျပ်သိန်း200ကနေ250ဗီဒီယိုတကားရရင်ကျပ်သိန်း100ကနေ150ရနေကြတာပါဝင်ငွေအလွန်ကောင်းပြီးအလွန်ချမ်းသာကြတာဖြစ်ပါတယ်ဘယ်လိုပဲဖြစ်ဖြစ်နည်းများမဟုဒီမိုကရေစီအစိုးရခေတ်မှာအခွန်ဆောင်တယ်ဆိုရင်ပဲသူတို့ကိုအသိမှတ်ပြုရမှာဖြစ်ပါတယ်သူတို့ထက်ပိုဆိုးတာကအခွန်လုံးဝမဆောင်တဲ့အခြားအမှုပညာရှင်တွေပါဒီစင်းထဲမှာမပါဘူးဆိုကြတဲ့ကတနှစ်ကြက်တသိန်းအောက်တနီးတလကူမှာကြက်ငွေထောင်ကနန်းလောက်တောင်အခွန်မဆောင်မှုဆိုတဲ့သဘောသက်ရောက်နေပါတယ်ဒီအတွက်တချို့အမှုပညာရှင်တွေကတော့ရှင်းကြလင်းကြပါတယ
်အားလုံးကိုခြုံငုံသုံးသက်ကြည့်ရင်မြန်မာနိုင်ငံကအမှုပညာရှင်တွေအများကြီးတဲကမှလက်တဆုပ်စာလူတွေလောက်ပဲအခွန်ဆောင်ကြတာဆောင်တော့လဲနည်းနည်းလေးပဲအခွန်ဆောင်ကြရဲဆိုတာတွေ့နိုင်ပါတယ်ဘလို့ပဲဖြစ်ဖြစ်အခုဆိုတိုင်းပြည်မှာပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့ဒီမိုကရေစီအစိုးရတည်းရဲ့တာဝန်ယူထားပါတယ်ဒီအစိုးရဟာတိုင်းပြည်အတွက်လိုအပ်တဲ့အသုံးစရိတ်ကိုငွေဆက်ကူတွေဘုံမလောအော်ရိုက်ထုတ်ပြီးမဖြေရှင်းသလိုတန်ရာဇာတတွေကိုလည်းဖြစ်တဲ့ဈေးနဲ့ရောင်းပြီးမဖြေရှင်းပါဘူးဈေးကွက်စီးပွားရေးစနစ်ကျင့်သုံးတဲ့ဒီမိုကရေစီနိုင်ငံတွေနီးတူပြည်သူလူထုစီကကောက်ခံရရှိတဲ့အခွန်အကောက်နဲ့တိုင်းပြည်အတွက်လိုအပ်သမျှသုံးစွဲပါတယ်ဒါကြောင့်ဒီမိုကရေစီစနစ်ဒီမိုကရေစီအစိုးရကိုထောက်ခံတဲ့နိုင်ငံသားတိုင်းအခွန်ဆောင်ဖို့လိုကိုလိုအပ်ပါတယ်အဲ့ဒီတဲမှာရုပ်ရှင်အမှုပညာရှင်တွေလည်းပါနေတဲ့အတွက် ထိတ်ဆုံးကနေအခွန်ဆောင်ပြတင်ပါတယ်။ပြောရရင်အရင်ဆရာနာရှင်တွေခေတ်တုန်းကရုပ်ရှင်အမှုပညာရှင်အများစုဟာအခွင့်ဒုကန်တွေပါ။တစ်ဖက်မှာဆရာနာရှင်တွေကဖိအားပေးပြီးဟိုဇကားရိုက်ပေးပါဒီဇကားတရုပ်ဆောင်ပေးပါဆိုပြီးအတင့်အကျပ်ဖိအားပေးစေခိုင်းတာမျိုးရှိပေမဲ့အခြားတစ်ဖက်မှာတော့ရုပ်ရှင်အမှုပညာရှင်တွေကိုမြေခွက်ချပေးတာကားတင်သွင်းခွင့်ပါမစ်ထုတ်ပေးတာလိုမျိုးအပါအဝင်အခြားတာမန်ပြည်သူတွေမရနိုင်တဲ့အထူးအခွင့်အရေးအမျိုးမျိုးပေးပြီးစီယုံသိမ်းသွင်းတာမျိုးလည်းလုပ်ခဲ့ပါတယ
်ဘလို့ပဲဖြစ်ဖြစ်လက်ရှိကာလဟာဒီမိုကရေစီအစိုးရကနေတိုင်းပြည်ကိုဒီမိုကရေစီအပြည့်အဝရအောင်ကြိုးစားအားထုတ်နေတဲ့ကာလမှုပြည်သူအချစ်တော်တွေဖြစ်တဲ့ပြည်သူတွေအတုခိုးစရာပုံကိုယ်တွေလည်းဖြစ်တဲ့အမှုပညာရှင်တွေအနေနဲ့စံပြအဖြစ်ထိတ်ဆုံးကနေအခွန်ထမ်းဆောင်သင့်ပါတယ်။ခုဆိုရင်အခွန်ဌာနဝန်ထမ်းတွေဟာမအားမလတ်ဖြစ်နေရတဲ့အမှုပညာရှင်တွေရှိရအရောက်လာပြီး one stop service အနေနဲ့အခွန်ကောက်ခံပေးဖို့တောင်စီစဉ်နေပါပြီ။ဒီလိုထိုက်သင့်တဲ့အခွန်ဆောင်ကြမှသာအမှုပညာရှင်တွေဟာဒီမိုကရေစီစနစ်ကိုကြိုက်နှစ်သက်ပါတယ်ဆိုတာပါဇက်ပြောမဟုတ်တကယ်လည်းနှစ်နှစ်ကာကလိုလားသူတွေဖြစ်ကြောင်းသက်သေထူပြီးဖြစ်နေပါလိမ့်မယ်။